အစ္စရေးအတွက်အမေရိကန်ကတိပေးထားတဲ့အတိုင်းအဆင့်အမြင့်ဆုံးနောက်ပေါ်လက်နက်တွေဒီနေ့ရောက်လာပြီလို့အစ္စရေးဘက်ကပြောလိုက်ပါတယ်။အမျိုးမျိုးအတိအကျမသိရတဲ့ဒီလက်နက်ကိုလေရင်ပေါ်ကချနေတဲ့ရုပ်ပုံတွေကိုလည်းအစ္စရေးစစ်တပ်ကဒီနေ့ထုတ်ပြန်ခဲ့ပါတယ်။မနေ့အင်္ဂါနေ့တုန်းကတော့အမေရိကန်နိုင်ငံသား14ဦးပါဝင်အနည်းဆုံးလူပေါင်း1000လောက်သေဆုံးခဲ့တဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေအတွက်အစ္စရေးရဲ့တံပြန်စစ်ဆင်ရေးကိုအမေရိကန်ကဆက်လက်ထောက်ခံပံ့ပိုးပေးသွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကအခုလိုပြောလိုက်ပါတယ်။
So in this moment, we must be crystal clear. We stand with Israel.
လက်ရှိအချိန်မှာကျွန်တော်တို့ပြတ်သားကြဖို့လိုပါတယ်။ကျွန်တော်တို့အစ္စရေးနဲ့အတူရပ်တည်ပါတယ်။အစ္စရေးအနေနဲ့သူတို့နိုင်ငံသားတွေကိုကာကွယ်ပေးဖို့အခုလိုတိုက်ခိုက်မှုကိုတုံ့ပြန်နိုင်ဖို့လိုအပ်တာတွေရနိုင်အောင်ကျွန်တော်တို့အကူအညီပေးသွားပါမယ်။ပါလက်စတိုင်းလူမျိုးတွေရဲ့ဂုဏ်သိက္ခာနဲ့ကိုယ်ကကြမှာကိုယ်ဖန်တီးခွင့်တွေအတွက်ဟားမတ်စဖွဲ့ကကုစားပြုလှုပ်ဆောင်ပေးနေတာမဟုတ်ပါဘူး။သူတို့ဟာအစ္စရေးနိုင်ငံပြတ်သုံးသွားရင်ဂျူးလူမျိုးတွေကိုတုတ်တင်ပြေးဆိုတဲ့ချက်ကိုကြွေးကြော်ထားသူတွေဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောသွားခဲ့တာပါ။အမေရိကန်စားသုံးသူတွေနောက်ကွယ်ကနေလူမသိအောင်ဝန်ဆောင်ကတွေပေးနေရတဲ့ဖြစ်ကအကာအကွယ်ပေးတဲ့ဥပဒေကိုသမ္မတဂျိုးဘိုင်ဒန်ကဒီနေ့အင်မီတော်နှင်းစီပန်းချီတွေကြီးညာဖို့ရှိတာကြောင့်အဲ့ဒီအခမ်းအနားမှာလည်းလက်တလောအရှိလေပိုင်းမှာဖြစ်နေတဲ့အစ္စရေးနဲ့ဟားမတ်စစ်ပွဲအတွင်းအမေရိကန်နိုင်ငံသားတွေသေဆုံးပြန်ပြီးဆွဲခံရတဲ့ကိစ္စတွေကိုပဲအတိအခမေးခွန်းထုတ်ခံရမယ့်သဘောရှိနေပါတယ်ခင်ဗျာ။